နေပြည်တော်ကစံသားပြပွဲအတွင်းတနက်တရာကြောင့်တည်ဆုံသွားသူမမြတ်သွက်သွက်ခံရတနက်ကြီးအစ်စ်နဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုလိုက်ပါတယ်။ဒီကနေ့မွန်လွယ်ပိုင်းမှာပဲနေပြည်တော်ဂရင်တထောင်ဆေးရုံမှာကွယ်လွန်သွားတဲ့မမြတ်သွက်သွက်ခံကိုခွဲစိတ်စစ်ဆေးရာကကြည်စားအစ်စ်နဲ့ပြစ်ခတ်မှုကြောင့်ဦးခေါင်းမှာဒဏ်ရာရတည်ဆုံခဲ့တာဖြစ်ကြောင်းကုသပေးနေတဲ့ဆရာဝန်တွေကအတည်ပြုခဲ့တာဖြစ်ပါတယ်လို့မိသားစုဝင်တဦးဖြစ်တဲ့ဦးတင်သားကပြောပါတယ်
။အခဲအတွေ့ရဲ့ကြည်ကံဘယ်လိုကြည်ကံမျိုးလဲကျွန်တော်မေးတော့ဒါတတ်ထုကြည်ကံပါတဲ့။ပြစ်ထားလည်းပဲတဏ္ဍ။အခိုင်မှာဇောင်းကြီးတွေကကျွန်တော်နှစ်ခါလောက်မေးတယ်။ဒီလိုဆိုထင်ရှားအောင်တို့အဲ့လိုရှင်းပြပါတယ်
။သူကလည်းကထုတ်ယူရရှိထားတဲ့ကြည်ကံအစကိုလည်းတပ်ပေတန်းဖြစ်ဆရာဝန်တွေသိမ်းထားတယ်လို့ပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာစံတပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ကွယ်လွန်သွားတဲ့မမြသွက်သွက်ခိုင်ကိုတော့တနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။စစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့လှုပ်ရှားမှုတွေအတွင်းပထမဆုံးတေဆုံမှုဖြစ်ရတဲ့နေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလည်းအမှတ်တရအခမ်းအနားတွေကျင်းပကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖင်ရောဘတ်ဆန်ကတော့သိဆုံးမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရဲတပ်ဖွဲ့နဲ့ခက်လက်လက်မှရှိနေတဲ့မမြသွက်သွက်ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်တဲ့အချိန်မှာပြစ်ခတ်ခံခဲ့ရတာကိုဗီဒီယိုအမှတ်တမ်းမှာတွေ့ရတဲ့အတွက်ရဲတပ်ဖွဲ့ရဲ့လှုပ်ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်